မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်မှုချိုးဖောက်တာများကိုကုလသမဂ္ဂကစုံစမ်းစစ်ဆေးရန်ဆော်ဩတဲ့အဆိုပြုချက်ကိုပြည်ထောင်စုအမတ်များကစတင်ဆွေးနွေးခဲ့ပါတယ်။ဒီအဆိုပြုချက်ကိုဒီကနေ့ Conservative Party အမတ် Stephen Crabb ကတင်သွင်းခဲ့ပါတယ်။အဆိုပြုချက်ကိုအတည်ပြုခဲ့သောမြန်မာစစ်အစိုးရအနေနဲ့အပြန်အနှံ့ဘာသာရေးလွတ်လပ်မှုချိုးဖောက်မှုများရပ်ဆဲရန်နိုင်ငံ၏အကျဉ်းသားတွေအားလုံးလွတ်ပြေးရန်နဲ့တိုင်းပြည်ရဲ့နိုင်ငံတကာအဖွဲ့အစည်းတွေဝင်ရောက်ခွင့်ပြုရန်လိုက်နာဖို့လိုအပ်တဲ့ဆုံးဖြတ်ချက်ချရန်ကုလသမဂ္ဂလုံခြုံရေးကောင်စီကိုနှိုးဆော်ထားပါတယ်။မြန်မာပြည်ကခရစ်ယာန်များရဲ့အခြေအနေနဲ့ပတ်သက်လို့ပြည်ထောင်အခြေစိုက် Christian Solidarity Worldwide လူအခွင့်အရေးအဖွဲ့ကအစည်းအဝေးခန်းစားသည့်ထုတ်ပြန်ခဲ့ပြီးတဲ့နောက်ရမျှမကြာခင်ဒီအဆိုပြုချက်ပေါ်ထွက်လာခဲ့ပါတယ်။အစည်းအဝေးခန်းစားကသူတို့အဆိုခရိယံများကိုကန့်သတ်ချုပ်ချယ်ခြင်းခွဲခြားခြင်းဖိနှိပ်ခြင်းများကိုမြမအစ်အဆိုရကစနစ်တကျလုပ်နေတဲ့အကြောင်းများကိုအသေးစိတ်ဖော်ပြထားပါတယ်။